မြန်မာနိုင်ငံကလမ်းကြီးတံတားကြီးတွေကိုဇွန်လ1ရက်နေ့ကနေစပြီးတော့လမ်းနဲ့တံတားဖြတ်တန်းကားတွေကိုလက်ရှိနှုတ်တာထက်ထက်ဝက်တိုးပြီးတော့ကောက်ခံသွားဖို့ရှိပါတယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေက VOA ကိုအတည်ပြုပြောကြားပါတယ်ဒီလိုမျိုးလမ်းတံတားဖြတ်ခဈေးနှုန်းတွေမြင့်တင်တဲ့အထက်မှာကုန်တင်ကားတွေပါဝင်ပါတယ်ခရီးသည်တင်ဘတ်ကားတွေနဲ့ကိုပိုင်ကားတွေပါအကျုံးဝင်မဲ့အခြေအနေဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်းကတင်ပြပေးထားပါတယ်
ရန်ကုန်ကနေမန္တလေးတောင်ကြီးသွားတဲ့လမ်းတွေမှာလမ်းနဲ့တံတားဖြတ်တန်းကားတွေကိုဇွန်လ1ရက်နေ့ကစပြီးတိုးကောက်မယ်လို့အဝေးပြေးလုပ်ငန်းတွေကိုအတိပေးထားပါဗျ။ဘလောက်တိုးကောက်မယ်ဆိုတာသက်ဆိုင်ရာကုမ္ပဏီတွေဘက်ကအတိအကျကြေညာထားတာမရှိပဲလက်ရှိနှုန်းထက်ထက်ဝက်တိုးကောက်ဖို့ရှိတယ်လို့အကြောင်းကြားထားတဲ့အကြောင်းအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းရဲ့တာဝန်ရှိသူတူက VOA ကိုပြောပါဗျ။အဓိကက
ရန်ကုန်မန္တလေးရန်ကုန်တောင်ကြီးလမ်းပေါ့နော်အဲ့လိုဆီကတောင်ကြီးမန္တလေးပေါ့နော်အဲ့လိုဆီအဲ့တန်းတော့ပဲဆက်ပါဒီနှုန်းကအရင်ဆုံးကတောက်တယ်ဟာ150တောက်အဲ့လ150တောက်တဝက်တယ်ပါဘူးအရင်တက်ကြည့်တော့ဒီနှုန်းကတော့အမှန်ရင်တောင်းဆယ်ခုနက900ကျုံးမဲ့သဘောရှိတာဟုတ်လားဟောသားကြီးကိုတမန်300တောက်တယ်ရှိတယ်။100တောက်တယ်ရှိတယ်။ဒါမျိုးရှိမှာပေါ့ဗျာဥမာတော့ဟို20ဘင်းကားဆို300ပေါ့ဗျာဥမာ20ဘင်းကားဆို150ဥမာ100ဘင်းကားဆို200အဲ့ဒါကိုကအရင်1000ကျော်တဲ့ဓာတ်တူက300ကျော်မှာပေါ့ဗျာအဲ့ဒါမျိုး1000တော့ပဲစားပါလိမ့်မယ်
contract အငှားစာချုပ် BOT စနစ်နဲ့လုတ်ကင်နေတဲ့လမ်းနဲ့တံတားအသုံးပြုကတိုးမြင့်ကောက်ခံတာဟာအစိုးရနဲ့စာချုပ်ချုပ်ထားတဲ့ကုမ္ပဏီတွေရဲ့လုတ်ပိုင်ခွင့်အရာဖြစ်တယ်လို့စောက်လုပ်ရေးဌာနရဲ့အမြဲတမ်းအတွင်းဝင်က VOA ကိုပြောပါတယ
်တိုင်ငံလုံးနေတော့မဖြစ်နိုင်ဘူးမဟုတ်တော့ဘူးကျွန်တော်သိတော့တော့လေနော်သူကသူလမ်းလိုက်ဖြစ်ချင်တယ်ဖြစ်နေတယ်ဟို BOT စာချုပ်ရသွားနေတဲ့ကဏ္ဍတွေရှိတယ်ကျွန်တော်တို့ကဒီလိုတစ်ခုဟိုလိုအပ်ချက်အတွက်ကြောင့်ဟိုတိုးမြင့်ကောက်ခံတယ်ဆိုမျိုးမဟုတ်ဘူးသူကလူစာချုပ်ရပဲသွားတာပါဟို beauty line ဆိုရင် beauty line အားလုံးလည်းဟုတ်ချင်ပါလေဟုတ်မယ်။မိုင်းဆောင်ချီရဲတွေ့ရတယ်ကျွန်တော်တို့ကအဲ့ဒါဘယ်ဟာဘလို့ဆိုတော့ကျွန်တော်တို့ဒီလိုမျိုးကျွန်တော်တို့အကြည့်ချက်တွေကိုခတ်ပါ
။ဇွန်လ1ရက်နေ့မှာတိုးပြီးကောက်ယူမဲ့ company တွေဟာလမ်းအကျယ်ကိုစာချုပ်ပါအချက်တွေအတိုင်း48ပေပြည့်အောင်စောက်လုပ်ထားတဲ့ company တွေဖြစ်ပါတယ်။အခုလိုစောက်လုပ်ရေး company တွေဘက်ကလမ်းတံတားကြီးတိုးမြင့်ကောက်ယူရတဲ့အကြောင်းတွေထဲမှာစောက်လုပ်ရေးကုန်ကြမ်းဈေးနဲ့လောအကားတွေဈေးတက်လာလို့ဖြစ်နိုင်ကြောင်းအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးကြည်သိန်းကသုံးသပ်ပါတယ်။ BOT နှစ်ရှည်အငှားစနစ်နဲ့ contract ယူထားတဲ့လမ်းတံတားဆောက်လုပ်ရေးလုပ်ငန်းတွေကတော့ဇွန်လ1ရက်နေ့ကနေတိုးပြီးကောက်မယ်ဆိုတာကိုသူတို့ရဲ့ငွေကောက်ခံဂိတ်တွေမှာကြေညာထားပေမဲ့နှုံထားအတိအကျတော့ဖော်ပြမထားဘူးလို့အဝေးပြေးကုန်တင်ရေမောင်းများအဖွဲ့ရဲ့တာဝန်ခံတဦးက VOA ကိုပြောပါတယ
်။ BOT ပေးထားတဲ့လမ်းမကြီးတွေပဲတိုးမှာပါတကယ်လို့ဥက္ကဋ္ဌမန်းလေးမြစ်ကနာဝါရီအကုန်လုံးပေါ့ဒီကဲတူကောက်လိုက်တဲ့ဆိုရင်တော့တတိယတော့အခုဘလို့ပြောမလဲကုန်တယ်တွေကတော့ကုန်ပြီးနှုန်းဆက်ပြီးပုံမှန်ပဲခုဒီကားတကယ်တမ်းကျတော့ကားကတက်ပြီးမတက်ပြီးဆိုတာလည်းဒီလိုတော့ရှိအောင်တကားတလေလမ်းပိတ်ဆုံးနေတယ်ဆိုရင်ခြေထဲမှာတော့မှကားကကတက်ချင်မှတက်တာလေဒီမှာရန်ကုန်မန္တလေးလမ်းပဲပွင့်နေဟိုဆိုရင်လည်းရန်ကုန်မန္တလေးလမ်းကိုပဲရှိရကားတွေအကုန်လုံးဟိုစုပြုံပြီးဆွဲနေကြတာဆိုတော့ဆိုရင်တော့ဟိုတန်တာကအားရထုတ်မတက်ဘူ
းလက်တလုံးမန္တလေးအထက်ပိုင်းလမ်းတွေမှာရှိတဲ့ဂိတ်တွေမှာကုန်တင်တွဲကားတစ်စီးကိုတပေါင်းကျက်ဝန်းကျင်ကောက်ခံပါတယ်။မန္တလေးနဲ့ရန်ကုန်ကြားမှာရှိတဲ့ဂိတ်တွေကတော့တွဲကားတစ်စီးကို200ကျက်စီကောက်ခံနေတာဖြစ်ပါတယ်ခင်ဗျာ။